ဒီခန့်ဒီနေ့မှာကြာသပိန်နစ်ကလက်နက်ကြီးချီထိမှန်ရကမူလရန်ကျောင်းသား20ထိခဲ့တဲ့ရရပြီးတဲ့နောက်ကလင်းငယ်ကိုကာကွယ်ပြီးဖို့နိုင်ငံကတိုက်တွန်းတယ်လို့ထွက်ပေါ်လာပါတယ်။မကြာသေးခင်ကဆက်လို့ဒီခန့်ဒီနေ့မှာချမ်းပတ်မှုတွေတိုးလာနေတာဒေသခံပြည်သူအများစုအတွက်စိတ်ပျက်စရာဖြစ်ရတယ်လို့ခုနောက်ဆုံးမြန်မာနိုင်ငံရဲ့ကလင်းများနေ့မှာပဲစာတင်ကျောင်းတစ်ကျောင်းကိုလက်နက်ကြီးချီချရောက်ပြီးမကြာသေးခင်တုန်းကလည်းအမျိုးသမီးတွေနဲ့ကလင်းငယ်တွေတည်ဆုံရတာတွေဟာအပြစ်မဲ့ပြည်သူတွေအတွက်ထိခိုက်နစ်နာစရာဖြစ်ရတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာပြည်ရှာသမ္မတကြီးဒန်ချက်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါမြန်မာနိုင်ငံကလက်နက်ကန်ပြပကတ်တွေအတွင်းကလေးတွေစာတင်ကျောင်းတွေကိုအကာအကွယ်ပေးဖို့နိုင်ငံတကာပြည်ထောင်စုအဖွဲ့တစ်ခုဖြစ်တဲ့ Sixth Children ကလည်းတိုက်တွန်းထားပါတယ်ပူရီအောင်မြို့နယ်အတွင်းနေမင်းလူညွှန်းဆောင်နေတဲ့စစ်ကြောင်းတစ်ခုကိုချုံခုတက်ခဲ့တဲ့ရခိုင်လက်နက်ကန်တပ်ဖွဲ့ A ကပြစ်ခတ်တဲ့လက်နက်ကြီးကြီးဟာခမီးကျောင်းကြီးရမှာရှိတဲ့မူလရင်းကျောင်းကိုထိမှန်ရကကျောင်းသား14ယောက်ကျောင်းသူ6ယောက်တို့ကိုထိမှန်တယ်ရတဲ့အကြောင်းတက်မလို့ကကြာသပိန်နေ့မှာတင်းထုတ်ပြန်ထားတာပါအေးဖွဲ့ပြောခွင့်ရခိုင်တုခါကတော့ပူရီတော်မြို့နယ်မှာအစောပိုင်းဖြစ်ခဲ့တဲ့တိုက်ပွဲအတွင်းအထိကအကြဆုံးများပြားခဲ့တဲ့မြန်မာစစ်တပ်ကစစ်ဖက်နဲ့မဆိုင်တဲ့ပြစ်မှတ်တွေကိုပါပြစ်ခတ်ရကစာတင်ကျောင်းကိုထိမှန်တာဖြစ်တဲ့အကြောင်းဗီဒီယိုကိုပြောပါတယ်ပရိရှာသံမကြီးကတော့နှစ်ဖက်စလုံးတိုက်ပွဲတွေရက်ဆိုင်ပြီးပြည်သူတွေကိုစွန့်ကုန်ကာဝေးပေးဖို့နဲ့ပြစ်ပြက်နေတာတွေကိုသိနိုင်ဖို့အင်တာနက်ဆက်သွယ်ဖြတ်တောက်မှုတွေကိုပြန်ဖွင့်ပေးဖို့လည်းတိုက်တွန်းထားတာပါ Safe the Children ဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဒန်ကင်ဟာဗေးကတော့လက်နက်ကန်ပြစ်ခတ်တွေမှာကလေးတွေပေါ်အကြမ်းဖက်တဲ့လူရဲမှန်သမျှကိုရှုတ်ချကြောင်းနဲ့ကလေးငယ်တွေကိုကာဝေးဆက်ရှော့ဖို့ဟာကျင့်ဝတ်အရာမကဥပဒေအရပါလိုက်နိုင်ရမယ်တာဝန်ဖြစ်ကြောင်းလည်းသတိပေးခဲ့ပါတယ်